ဒီနေ့တည်းကျင်းပမဲ့တိုကျိုအိုလံပစ်အားကစားပွဲတော်ကိုစီစဉ်ထားတဲ့အတိုင်းကျင်းပသွားဖို့စိတ်ပိုင်းဖြတ်ထားတယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆူဂါကတောက်ကြံလေးကပြောပါတယ်
။တိုကျိုတိုက်ခိုက်မှုについては人類が新型コロナウイルスに勝った証しとして
Tokyo Olympic အားကစားပွဲကိုကျင်းပနိုင်တာကလူသားတွေကိုရိုနာဗိုင်းရပ်စ်ကိုအောင်မြင်ကျော်လွှားနိုင်တာကိုပြသမဲ့တင်ကြေးတဲ့သဘောဖြစ်ပါလိမ့်မယ်။ယောဂကုသမှုနဲ့ပတ်သက်လို့လည်းစီကံသမတ်ချက်တွေချမှတ်ဖို့ပြင်ဆင်ထားပါတယ်။လုံခြုံစိတ်ချရပြီးအနည်းငယ်နဲ့အားကစားပွဲတွေဖြစ်ဖို့ Tokyo အစိုးရနဲ့ Tokyo Olympic ကျင်းပရေးကော်မတီအပြင်နိုင်ငံတော် Olympic ကျင်းပရေးကော်မတီတို့နဲ့အတူအနီးကပ်ဆောင်ရွက်ဖို့ဆုံးဖြတ်ထားပါတယ်လို့ဂျပန်ဝန်ကြီးချုပ်ဆူဂါကဂျပန်ပါလီမန်မှာပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့် Olympic အားကစားပွဲတွေကိုဖြတ်သိမ်းရဖို့ရှိကြောင်းအမည်ဖော်လို့သူအစိုးရတရင်ရည်မြစ်တစ်ခုကိုကုတ်ကားပြီး Times Magazine ကဖော်ပြပြီးတဲ့နောက်မြို့ချုပ်ရဲ့ပြောဆိုချက်အခုလိုထွက်ပေါ်လာတာဖြစ်ပါတယ်။ဂျပန်နိုင်ငံကအားကစားပွဲတွေကိုစစ်ပြောင်းပြီးကျင်းပဖို့အစီအစဉ်တွေပြန်ပြီးချမှတ်နေတယ်လို့လည်းအဲ့ဒီသတင်းကဖော်ပြခဲ့ပါတယ်။လူလာက2020ခုနှစ်တည်းကျင်းပဖို့စီစဉ်ခဲ့တဲ့တိုကျိုအိုလံပစ်အားကစားပွဲတွေကို COVID-19 ကာယရောဂါကြောင့်ဂျပန်အစိုးရနဲ့နိုင်ငံတကာအိုလံပစ်အားကစားကော်မတီတို့ကချွေတိုင်းထားခဲ့တာဖြစ်ပါတယ်။စီစဉ်တည်ရာတိုကျိုအိုလံပစ်ကိုဒီကနေ့စနေနေ့ကနေ6လပြည့်တဲ့ဇူလိုင်လ23ရက်နေ့မှာကျင်းပဖို့ရှိပါတယ်ခင်ဗျ။